Charlie Hebdo A Percent of Magazine နဲ့နှစ်ဖုံးမှာတမန်တော်မိုဟာမက်ကိုပုံကိုဖော်ပြထားတာအတွက်ကမ္ဘာတစ်လွှားကထောင်နဲ့ချီတဲ့မွတ်စလင်တွေဆန္ဒပြခဲ့ကြပြီးတချို့ဆန္ဒပြမှုတွေဟာအကြမ်းဖက်တဲ့အနေအထားကိုရောက်ခဲ့ကြပါတယ်။နိုင်ဂျာနိုင်ငံတောင်ပိုင်းမြို့တစ်မြို့ဖြစ်တဲ့ဇင်ဒါမှာတောက်ကြနေကပြင်သစ်ရင်ကျင်းမှုဌာနနဲ့ခရီးယံဖျားเจ้าအများပြားကိုဆန္ဒပြသူတွေကမီးတင်ရှို့ခဲ့ကြပြီးလူ၄ဦးတည်းမင်းတိဆုံးခဲ့ရတာပါ။အသက်ခံရသူတွေထဲမှာရဲရရှိသူပါနေတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အကြမ်းဖက်တဲ့ဆန္ဒပြမှုတွေကိုပါကစ္စတန်နိုင်ငံကရာချီမြို့မှာလည်းတွေ့ရပြီးဆန္ဒပြသူရာပေါင်းများစွာဟာရဲတွေနဲ့ထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။တရားရသူ၃ဦးထဲမှာပြင်သစ်သတင်းဌာန AFP ကဓာတ်ပုံသတင်းတောက်တူလည်းပါပါတယ်။ဆန္ဒပြပွဲတွေကိုအစ္စလာမဘတ်နဲ့လာဟိုးအပါအဝင်ပါကစ္စတန်နိုင်ငံမြို့ကြီးတချို့မှာပါတွေ့နေရပါတယ်။အယ်ဂျီးရီးယားနိုင်ငံအယ်ဂျက်စ်မှာမြို့တော်ရဲ့ကမ်းလှမ်းတဝက်ရဲတွေနဲ့ဆန္ဒပြသူတွေကြားအဓိကရုံးတွေဖြစ်ပေါ်ခဲ့ပြီးဆန္ဒပြသူတွေကဂဲတွေပလင်းတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။အဲ့ဒီမှာရာနဲ့ချီတဲ့ဆန္ဒပြသူတွေဟာအစပိုင်းမှာတော့ငါဟာမိုဟာမက်လို့အဓိပ္ပာယ်ရတဲ့စာရန်တွေကန်ဆောင်ဖွင့်ရန်ပြီးငင်းချန်းစွာချီတက်ခဲ့ကြတာပါ။အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့မာလီ၊စင်နီဂေါနဲ့မော်ရီရှားနီးယားနိုင်ငံတွေရဲ့မြို့ကြီးတွေမှာလည်းငင်းငင်းချမ်းချမ်းဆန္ဒပြချီတက်ခဲ့ကြတာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံအာမန်နဲ့တူရကီအစ္စတန်ဘူးမြို့တို့မှာလည်းဆန္ဒပြမှုတွေရှိခဲ့ပါတယ်။